ေစရာဤမြေကဝါမှာကမာစလည်းမဖြစ်နိုင်ငံတွေမှာပုံကန်ထကြွမှုလည်းမဖြစ်အာဏာသိမ်းမှုလည်းမဖြစ်ပဲကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်လူသားတွေရဲ့နေမှုထိုင်မှုဘဝရုတ်တရက်ပြောင်းသွားချိန်မှာကမ္ဘာလေတူလည်းအတော်လေးသက်ရှင်သွားပါတယ်။သွားလာတွေနှဲသွားလို့ကာမီကုန်းမွေတွေနှဲသွားသလိုစိတ်ရောအလို့ရောအများစုရန်နာထားတဲ့အတွက်လည်းလေတူတဲ့ကာဗွန်ဓာတ်မွေတွေအရောက်နှဲသွားပါတယ်။ဗိုင်းရပ်စ်ကူးစက်ပြန့်ပွားနှုန်းကျဆင်းသွားအောင်လူတွေကိုယ်အိမ်မှာကိုနေကြဖို့ကန့်သတ်တဲ့အတွက်နေသွားတာလည်းဖြစ်ပါတယ်ဒီအတွက်တကဘာလုံးကကာဗွန်ဓာတ်ငွေထုတ်လွှင့်တဲ့ပမာဏဟာခု2020မှာစံချိန်တင်အောင်800ခန့်ကျဆင်းမယ်လို့ခန့်မှန်းရတဲ့အကြောင်း IEA နိုင်ငံတကာစွမ်းအင်အဖွဲ့က April 30ရက်နေ့မှာထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြပါတယ်ရေနံကြောင်မီးသွေးစတဲ့ရုပ်ချင်းလောင်စာတွေသုံးဆွဲတာတိတိသားသားရော့သွားတဲ့အတွက်ဖြစ်ပေမဲ့ရေရှိမှဒီအတိုင်းပဲဖြစ်နေမလားဆိုတာပြောဖို့စောသေးတယ်လို့လည်း IEA ကပြောပါတယ်တကဘာလုံးလိုလိုလေရုအေးသွေးကတန့်လာချိန်မှာရန်ကုန်မြို့လေရုလည်းအတော်အတန်တန့်လာခဲ့ပါတယ်။ COVID-19 ကြောင့်အသွားလာဝင်ထွက်တွေမကန့်သတ်ခင်ကရန်ကုန်လေရုအေးသွေးဟာအနီရောင်အဆင့်နဲ့ကျန်းမာရေးနဲ့မညင်ညွတ်ဖဲရှိနေရာကပြီးခဲ့တဲ့စနေနေ့ဆယ်နာရီမှာလေရုအေးသွေးညှုံးငိမ့်34နဲ့ကောင်းမွန်နေပါတယ်။လေရုတိုင်းတရေးကရိယာမသုံးမဲ့တမန်လူအနေနဲ့တောင်ရန်ကုန်လေရုအတော်အတန်ကောင်းသွားတာကိုသတိထားမိပါတယ်ဒီထဲရန်ကုန်မြို့ကကုံတဲ့ဥဆုံမြို့တင်လဲပါပါတယ
်ဒါမထွက်တာလဲပါတော့ခါလေးလေးလေးပဲသွားတော့ဆဲလို့နေရလဲလဲဆိုရဲအခုကဒစိတပဲလဲလို့ရတာဟုတ်ရက်စစ်ချက်သွားတဲ့ဆဲရုံနေပါတယ်အခုဟာတွေကနေရတာသွားတယ်ဘောင်းကြီးလည်းနေစင်းလားဆိုဆိုပြီးတော့ပြသွား
တယ်ဒါပေမဲ့စနေနေ့ည9နာရီမှလေရုအေးသွေးကအနီအောင်အစ်စ်နဲ့ညုံငင်းက182ရှိလို့ကျမရေးနဲ့မညင်ညွတ်ပြန်ပါဘူးဒါကလည်းလူတွေအထွက်များလာလို့ပဲဖြစ်ပါတယ
်ကျွန်တော်လည်းပြန်ထွက်တယ်လူရပြည့်တာပဲအရင်တော့အဲ့လိုမဆုံးဘူးခိတ်ထုတ်တယ်ပြောရတော့လူတွေထွက်လာပါစကားတော့ထွက်တယ်ကပ်ရံကဒီလိုပြည်တဲ့ရောင်းဝယ်အဲ့လိုလုပ်နေရလူတွေမဆက်မတတ်တော့ဘူးတော့တော့တော့တော့တော့မဆက်ချလိုက်ဘူးမဆက်သေးကြည့်တယ်မဆက်အနည်းဆုံး300 350 400 500အဲ့လိုဖြစ်နေ
တရုတ်နိုင်ငံမှာတော့လူတွေအိမ်ထဲကနေအိမ်ပြင်မထွက်ရချိန်မှာကာဗွန်ထုတ်လွှင့်တာ2500ခန့်ကျဆင်းသွားပြီးကြောင်မီးသွေး3နဲ့အကြီးမားဆုံးဓာတ်ပိဆက်ယုံ6ယုံကကြောင်မီးသွေး3က400ခန့်ကျဆင်းသွားလို့ခရိုင်းမိကုံးမွေတန်းနေတဲ့ကောင်းကင်ကအပြာရောင်ဖြစ်လာပါတယ်။ဒါပေမဲ့ဆက်ယုံနေပြန်လဲပိုက်ရင်ငိုအတိုင်းလေရုပြန်ညင်ညမ်းမယ်လို့လစ်လာသူတွေကပြောပါတယ်။လောလောဆယ်တကဘာလုံး COVID-19 ကိုအလေးပေးနေရတယ်လို့ April 22ရက်နေ့မှာကြာရောက်တဲ့မြေကဘာနေ့မှာကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်ကဘာဟာအထူးအရေးတကြီးဖြစ်ရှိရမယ့်နောက်ပြဿနာတွေရှိတယ်လို့လည်းပြောပါတယ်ဇီဝမျိုးစုံမျိုးကွဲတွေအကြီးအကျယ်ဆုံးရှုံးနေတာတွေရာသီဥတုပြတ်တာကငိုအတိုင်းပြန်မဖြစ်တော့လူနီးနီးအနေထားရောက်နေတာတွေကိုအလေးထားဖို့ပြောပါတယ်ရုပ်ချင်းလောင်စာတွေသုံးတဲ့လူတွေဟာလေရုညဉ့်ညမ်းမှုအတွက်ပိတ်ဆက်ရမယ်လို့လည်းပြောပါတယ်
။ Greenhouse gases just like viruses do not respect national boundaries.
ဖန်လုံအိမ်ဓာတ်ငွေဆိုတာ virus ဒေလိုပါပဲ။နေနမိတ်တွေနေစည်းတွေကိုမလေးစားပါဘူးလို့ကုလသမဂ္ဂအထွေထွေမှုချုပ်ကပြောတာပါ။ကမ္ဘာမှာတရုတ်၊အမေရိကန်၊ India ၊ Russia နဲ့ Japan နိုင်ငံတွေဟာ carbon dioxide အများဆုံးထုတ်လွှင့်တဲ့၅နိုင်ငံဖြစ်ပေမဲ့ဒီအကျိုးဆက်အဖြစ်ကဘာကြီးပူနွေးရာကရာသီဥတုပြောင်းလဲလာတဲ့ဒဏ်ကိုတကဘာလုံးကပစ်ဆက်နေရပါတယ်။ဒါဟာတရုတ်နိုင်ငံကစဖြစ်လာတဲ့ကိုရိုနာဗိုင်းရပ်စ်တကဘာလုံးပြန့်ပြီးလူသားတွေရဲ့ကျန်းမာရေးစီးပွားရေးလူမှုရေးထိခိုက်ရတာမျိုးနဲ့အလားတူပါတယ်ရှင်။